ပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေနှစ်ကုန်ကန်ကြီးကျနေတာကြောက်ခမန်းလေးလေးပဲနော်ကိုသားညုံ
ဟုတ်တယ်ဗျဒီ2018တနှစ်လုံးတက်ထားသမျှအများအားလုံးဒီနိုဘာလအလေတပတ်ထဲမှနေပြန်ရှုံးသွားတာတဲ့မဆုမြတ်မွေအဲ့ဒီကြီးအကြောင်းမလို့အစုရှယ်ယာဈေးကွက်တွေမှာတခြားအစုရှယ်ယာဈေးတွေကလည်းအတော်လေးကောင်းကောင်းဖြစ်ခဲ့တယ်ဗျ
အစိုးဆုံးကတော့ Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေပဲရှင့်အဲ့ဒီနည်းပညာကုမ္ပဏီ၅ခုကိုသူတို့နာမည်အရှိဆုံးစာလုံးတွေကိုယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်နေတယ်။ Fang အစုရှယ်ယာဈေးတွေဘလောက်ကျတယ်လဲဆိုရင် November 20ရက်နေ့တုန်းကဒီအဲ့ဒီကုမ္ပဏီ၅ခုပေါင်းဈေးကွက်တန်ဖိုးစုစုပေါင်းဈေးကျတာဒေါ်လာ1 trillion ကျော်တဲ့သန်းပေါင်းတန်းကျော်ပေါ့။
Apple, Amazon နဲ့ Facebook ကုမ္ပဏီတွေဆိုလို့ရှိရင်ဈေးကွက်တန်ဖိုးဒေါ်လာ1 trillion စီအထိဒီနှစ်ထဲမှာဆန်းကျင်တင်တက်ခဲ့တာ။အခုတော့ဒီအစုရှယ်ယာဈေးတွေကျလို့တန်ဖိုးကျနေတာအမြင့်ဆုံးတက်ခဲ့ချိန်ကလေးကဆိုလို့ရှိရင်ဒေါ်လာဘီလီယံ250ထက်မနည်းရှိသွားပြီတဲ့ဖန်ကုမ္ပဏီ၅ခုလုံးတစ်ခုကိုအနည်းဆုံး20ရာခိုင်နှုန်းတန်ဖိုးကျခဲ့တာအစိုးဆုံးကတော့ Facebook ပါပဲအမြင့်ဆုံးတန်ဖိုးတက်ခဲ့တဲ့ဇူလိုင်လကလေးကတန်ဖိုးရဲ့40ရာခိုင်နှုန်းတောင်မှနိုဝင်ဘာလ20ရက်နေ့ကကျသွားခဲ့တာမှဆုမြတ်မွေ
Facebook, Apple, Amazon, Netflix နဲ့ဒီ Google ကုမ္ပဏီ၅ခုလုံးမှာအစုရှယ်ယာဈေးတွေကျရလောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်။အခုလိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ခရက်ကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာဒီတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျနေတာမှန်ပေမဲ့လို့သူတို့ကိုကြီးပဲအပြစ်တင်လို့မရဘူးရှင်။စီးပွားရေးတိုးနှုန်းနှေးကွေးနေတာရောဒီ American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာဒီမှန်းထားသလောက်အမြတ်မထွက်ဖြစ်နေတာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှာအခုလိုရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာဈေးတွေကိုထုတ်ရောင်းနေကြတာလို့ကြွမ်းကျင်သူတွေကပြောပါတယ်
။နိပညာအစုရှယ်ယာတွေဝယ်စုထားတဲ့ရင်းနှီးမြှုပ်နှံသူတွေအထူးစိုးရိမ်တာကတော့ဒီနိပညာအခြေခံတဲ့ပစ္စည်းတွေရောင်းရပဲဗျ။ဥပမာ Apple ရဲ့ iPhone သစ်တွေဘလောက်များများထပ်ရောင်းရနိုင်မလဲဆိုတာကိုလည်းတော်တော်လေးစိုးရိမ်နေကြတယ်။နောက်ပြီးတော့ Facebook ကုမ္ပဏီကလည်း data လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုတစ်နှစ်လုံးမိကုန်ထောက်ခံနေရတယ်မဟုတ်လား။American ဆူရကလူမှုကွန်ရက်ကုမ္ပဏီကြီးပေါ်မှာစီကံတင်းကြပ်မှုတွေလှုပ်လာမယ်ဆိုရယ်ဆိုရင်မှုကလည်းအစုရှယ်ယာရှင်တွေရဲ့သူတို့ရဲ့အစုရှယ်ယာတွေထုတ်ရောင်းနေကြတဲ့အချက်တစ်ချက်ပဲမှဆုမြတ်မွေ
ဆက်တွေကိုလူတွေအတိုင်းတွေးနိုင်ဆုံးဖြတ်နိုင်အောင်လို့လေ့ကျင့်တီထွင်တဲ့ဒီ Artificial Intelligence တို့ Machine Learning နည်းပညာတို့ကိုနည်းပညာကုမ္ပဏီတွေကြားမှာဒီသူထက်ကဥအောင်လို့တီထွင်နေတဲ့နည်းပညာတီထွင်နိုင်စွမ်းကကန့်သက်ချက်မရှိဘူးငွေကြေးအကျိုးအပြည့်အများကြီးရှိလာနိုင်သေးတယ်ဆိုတဲ့ယုံကြည်မှုတွေကြောင့်မို့လို့နည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကိုဝယ်ဆုတဲ့သူတွေများလာခဲ့ပါတယ်ဈေးကွက်မှာသူတို့ရဲ့နည်းပညာတွေကအရေးပါလာခဲ့ပါတယ်ဒါပေမဲ့မကြခင်အနာဂတ်မှာဒီတကယ်တမ်းရလာနိုင်တဲ့အကျိုးအမြတ်ခံမှန်းချက်တွေအပေါ်မှာတော့ရင်းနှီးမြှုပ်နှံသူတွေကတိတ်ပြီးတော့အားမရဖြစ်လာကြတာပ
ါ Goldman Sachs ရင်းနှီးမြှုပ်နှံမှုကြီးနဲ့ဗန်နိုင်းလုပ်ငန်းကြီးကဆိုလို့ရှိရင် Apple ကုမ္ပဏီကရနိုင်တဲ့အမြတ်ခံမှန်းချက်ကိုယင်မှန်းထားတာတည်းရှော့ချခဲ့တယ် Apple တို့ iPhone တို့ iPad တို့အယောင်မတွက်တော့တာကြောင့်တကြောင်ပါပါတယ်။နောက်သူနဲ့ပြန်တရုတ်လိုဖုန်းတွေရဲ့ဈေးနှုန်းနဲ့လုံနိုင်တဲ့ feature တွေကိုရှင်ပြီးတော့အသစ်ထွက်တဲ့ iPhone XR အယောင်ကောင်းနိုင်ခြင်းမှာကောင်းနိုင်မယ်လို့တွက်ပါတယ်။ရှင်းနှစ်2019ခုနှစ်မှာ Apple ကုမ္ပဏီရဲ့တူးတက်မှုသိမ့်မရှိနိုင်ဘူးလို့ Goldman Sachs ကသုံးသပ်သူ Rod Hall ကတွက်ထားပါတယ
်။ Apple ကုမ္ပဏီကသူတို့အသစ်ထုတ်တဲ့ဒီ iPhone XR အပါအဝင် smartphone 3ခုလုံးရဲ့ဒီထုတ်လုပ်မှုအရေးအတွက်ကိုအရင်မှန်းထားတာထက်ကိုရှော့ချခဲ့တယ်ဆိုတဲ့သတင်းတွေကြောင့်လဲသူ့အစုရှယ်ယာဝယ်စုထားတဲ့သူတွေအတွက်စိတ်ပူစရာဖြစ်တယ်လေဝယ်လို့အားကမှန်းထားသလောက်ဖြစ်မလာဘူးဆိုတာကိုပြနေတာပေါ့ Apple လိုမျိုးနည်းပညာကုမ္ပဏီကြီးရဲ့ထုတ်လုပ်မှုကြပြီဆိုရင်သူနဲ့သက်ဆိုင်နေတဲ့ထုတ်လုပ်မှုလုပ်ငန်းတွေမှာလည်းတက်ရောက်မှုတွေရှိလာပြီနောက်အစုရှယ်ယာဈေးကွက်မှာထိတ်တန့်ရောက်နေတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစုရှယ်ယာဈေးတွေကျတဲ့အတွက်ဈေးကွက်တစ်ခုလုံးကိုပါခရက်ရိုက်တယ်လို့ရင်းနှီးမြှုပ်နှံမှုပိုင်းကြွမ်းကျင်သူတွေကပြောတယ်လေ
American နည်းပညာကုမ္ပဏီကြီးတွေပဲအစုရှယ်ယာဈေးတွေကျနေတာမဟုတ်ဘူးဗျဥရောပမှာဆိုလို့ရှိရင် smartphone ထုတ်တဲ့ Nokia တို့ Ericsson တို့ရဲ့အစုရှယ်ယာဈေးတွေလည်းကျခဲ့ပါတယ်။နောက် online ပေါ်မှာပဲတုံးနိုင်တဲ့ digital ငွေကြေး Bitcoin ရဲ့တန်ဖိုးဆိုလဲ November 19ရက်နေ့ကတစ်နှစ်ကျော်တည်းမှာအနေဆုံးဈေးကိုကျသွားခဲ့တာမှဆုမြတ်မော
။ American နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလည်းအခုနောက်ဆုံးဖြစ်နေတဲ့အစုရှယ်ယာဈေးတွေအပေါ်မှာတော်တော်လေးတက်ရောက်နေတယ်။မကြခင်တုန်းကပြီးသွားတဲ့ဒီ Apex စီးပွားရေးဆိုင်ရာအစည်းအဝေးကြီးမှာကုန်သွယ်ရေးနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးဝေဖန်ကြလို့နှစ်နိုင်ငံကြားမှာဒီသွင်းကုန်ခွန်တိုးတဲ့ပြဿနာပြေလည်နိုင်မလားဆိုတဲ့မျှော်လင့်ချက်တွေပြတ်ခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်
။ American နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအထိအနာဆုံးကနည်းပညာလုပ်ငန်းတွေဖြစ်တယ်လို့စီးပွားရေးဆိုင်ရာအကဲခတ်တွေကလည်းသုံးသပ်ကြပါတယ်။အဲဒါကြောင့်လည်းတခြားကုမ္ပဏီအစုရှယ်ယာတွေတဲ့နည်းပညာကုမ္ပဏီအစုရှယ်ယာတွေကိုပို့ပြီးတော့ဝယ်စုခဲ့ကြသူတွေတောင်မှသူတို့အစုရှယ်ယာတွေကိုမြန်မြန်ထုတ်ရောင်းနေကြတာလို့ဈေးကွက်သုံးသပ်သူတွေကပြောနေကြတယ်မှဆုမြတ်မွေ။
နောက်ပြဿနာတစ်ခုကလည်းဒီရင်းနှီးမြှုပ်နှံသူတွေဘက်ကအကျိုးအမြတ်ကိုဒီပုံမှန်ပြန်ပြရနေတာမျိုးမလိုချင်ကြတော့ဘူးအ ਨੇ ဆုံး10ကနားလောက်အမြတ်မရဘူးဆိုလို့ရှင်တိတ်တွေးမနေတော့ပဲနဲ့ရှယ်ယာတွေကိုထုတ်ရောင်းနေကြတာလို့ City Index ကဒီဈေးကွက်ဆိုင်ရာအကြီးတန်းသူတွေသည် Fiona Sinclair ကတုံ့တက်ထားတယ်ကိုသားညို့
2018ထဲမှာနည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေအတက်ကျမြန်လွန်းလို့ Facebook ကုမ္ပဏီရဲ့အကြီးကဲ Mark Zuckerberg ဆိုလို့ရှင်သူ့ရဲ့ကြွယ်ဝမှုတန်ဖိုးဇူလိုင်လတည်းကကျနေတာ34သန်းရှိပြီလို့ Bloomberg Billionaires Index CN ကဖော်ပြပါတယ်။ Amazon ရဲ့ CEO Jeff Bezos ဆိုလည်းစက်တင်ဘာလတည်းကဆုံးရှုံးမှုတန်ဖိုးကဒေါ်လာ42သန်းရှိနေပြီးတော့ Microsoft ပူးတွဲတည်ထောင်သူ Bill Gates ဆိုလည်းသူ့ရဲ့ကြွယ်ဝမှုတန်ဖိုးကဆုံးရှုံးနေတာပြီးခဲ့တဲ့တစ်လတည်းမှာပဲဒေါ်လာ5သန်းရှိနေပြီဆိုပဲဗျ။
လက်ဆောင်တွေအပြန်အလှန်ပေးကြလေရှိတဲ့ Christmas New Year ကာလမှာရလာမယ့်အကျိုးအမြတ်ကြောင့်ဆုံးရှုံးမှုတွေကတချို့ကိုပြန်ကာမိမယ်လို့ဒီနည်းပညာကုမ္ပဏီတွေကတော့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုချေရာဈေးတွေအထွတ်အထိပ်တက်ခဲ့တဲ့နှုန်းလောက်တော့ပြန်တက်မယ်ဆိုတဲ့ယုံကြည်မှုတွေမရှိသေး၍အစုချေရာဈေးကွက်မှာဒီဈေးမတည်ငြိမ်မှုတွေကိုမြင်နေရလိမ့်အောင်မယ်လို့နည်းပညာဆောင်မတွေမှာတုံ့တက်နေကြပါတယ်ရှင်။